နိုင်ငံတော်မှာတော့ဆရာနာရှင်စန့်ကျင်ဆန္ဒပြမှုတွေကိုလက်နက်ကင်တပ်ဖွဲ့တွေဘက်ကအကြမ်းဖက်ဖြိုခွဲမှုတွေရှိနေပေမဲ့ဆန္ဒပြတဲ့သူတွေကတော့ဆက်လက်ချီတက်ဆန္ဒပြနေကြဆဲဖြစ်ပါတယ်။ပြည်နယ်နဲ့တိုင်းဒေသကြီးကဆန္ဒပြပွဲတွေရဲ့နောက်ဆုံးအခြေအနေတွေကိုတော့ကိုကျော်ကျော်သိန်းကတင်ပြထားပါတယ်
။တနင်္သာရီတိုင်းလူဝဲမြို့မှာမလီကည9နာရီဝန်းကျင်လောက်ကလက်နက်ကင်တပ်ဖွဲ့တွေဟာရက်ွက်တီတဲ့အထိကိုဝင်ရောက်ပြီးပစ်ခတ်ခဲ့ပါတယ်။လက်နက်ကင်တွေရဲ့ပစ်ခတ်မှုကြောင့်2ဦးကြီးထိမှန်ပြီး2ဦးသေဆုံးပါတယ်။အရေးပေါ်လူနာတင်ကားတွေကိုပါတားဆီးပြီးဖမ်းဆီးစစ်ဆေးတာတွေလုပ်ခဲ့တယ်လို့ဒဝဲတပိတ်စစ်ကြောင်းမှာပါဝင်ဆန္ဒပြနေသူတူဖြစ်တဲ့ကိုဆိုင်ကိုကူထွန်းကပြောပါတယ
်။မနေ့ကဟိုည6နာရီလောက်မှာဘုံမော်နဲ့ကျဆားတင်ရက်ွက်ကတရချောင်းကားဝင်းကတန်တရာကြီးနားမှာဖြစ်တာပြစ်ခတ်မှုပါလေ။ပြစ်ခတ်မှုဆက်ဖြစ်တာကတန်တရာကြီးပေါ်မှာရက်ွက်နေကြီးတွေကလမ်းကြီးတွေကိုဝင်လို့မရအောင်လမ်းပိတ်ထားတာ။တဲ့အိတ်တွေဟိုကဝလုံးတွေနဲ့လေအဲပိတ်ထားတာကိုအဲရှစ်ကားတွေရောက်လာပြီးတော့သူကစဖဲတယ်ပေါ့အဲပိတ်ထားတဲ့ဟာကိုစဖဲတဲ့ဟာနဲ့အမှရက်ွက်ရလူတွေပုံပြီးတော့ထွက်လာတာနဲ့အမှစပြီးတော့ပြစ်ခတ်မှုကစဖြစ်တာပြစ်ခတ်မှုက2နာရီနီးပါးလောက်ကြာတယ်တောက်လျှောက်ကတဆက်အဲနီးနာရက်ွက်တွေအဲပုံပုံနဲ့ကျစားပြီးရက်ွက်တွေရက်ွက်တွေတွင်းကြည့်ပြစ်ခတ်မှုတွေစီဖစ်တွေရောမျက်ရည်ပုံးတွေရောတောက်လျှောက်ပြစ်ထက်တာလူတယောက်ကြီးဖြစ်ထိပြီးတော့ဒေသွားတာအဲကျစားပြီးရက်ွက်ကတဲ40ကျော်လောက်ရှိဆုံးသွားတယ်အဲညမှာပဲဆုံးသွားတယ်ဆုံးသွားတဲ့တယောက်ကအဲကြီးထိပြီးတော့ရေဘော်ကားတွေတောက်လျှောက်ဒီကျစားပြီးရွာကိုလာတဲ့လမ်းမှာတောက်လျှောက်ရေဘော်ကားတွေတားခံရတယ်ဖမ်းခံရတယ်အဲနဲ့မိနစ်30လောက်ကြာသွားတယ်ကြီးကလက်မောင်းဘယ်ဘက်လက်မောင်းကနေပြီးတော့ဖောက်ဝင်သွားတာအဲကြမ်းကြားဘက်ကိုလေ
မုံရော်မှာလည်းဒီကနေ့ဆန္ဒပြပွဲတွေဆက်ရှိပါတယ်။မုံရော်မြို့လက်ဖက်ဆိုင်ဒီဆိုင်တဲ့ကိုဒီကနေ့လူများနေလို့ဆိုပြီးဝင်ရောက်ရှာဖွေဖမ်းဆီးတာတွေလုပ်ခဲ့ပါတယ်။လက်ဖက်ဆိုင်ထဲမှာရှိတဲ့သူတွေကိုဖမ်းဆီးတာတွေဖုန်းတွေကိုစစ်ဆေးတာတွေလုပ်ခဲ့တယ်လို့အဲ့ဒီဆိုင်ထဲမှာရှိနေခဲ့သူတူကပြောပြပါတယ်
။ဒီနေ့အဲ့တော့မထေးတိုင်းဆိုင်နေတော့ဘောအများကြီးရဲတွေအများကြီးရောက်လာတော့တချို့လူတွေလည်းအကုန်ဖက်ကြတာပေါ့တချို့ကလည်းမကြည့်နိုင်တဲ့တွေကကြံနေရပေါ့။ဒါပေမဲ့ကြည့်တဲ့သူတွေလည်းတော်တော်များများကြံတော့ဖမ်းဆိုင်ရပါတယ်။ဒီနေ့လွတ်သွားပြီဆိုလည်းငဲနေတယ်ကြက်ကြက်မဖေးတိုင်းကအဲ့ဆိုင်ကအမြဲတမ်းလူများရတယ်ဗျာလူငယ်ဆိုင်ကများတော့ကျွန်လူများတော့သူကအရာမတင်ငါဖြစ်လာတယ်မှာသိရတာအဲ့မလို့ဝင်ပြရပေါ့သူကအဲ့မှာဖဲနေနေတယ်ဝင်ပြနေတယ်လို့ပြောပါတယ်ဒီဆိုင်မှာဒီလိုမျိုးလူဟွာလုံနေတာများနေတာဟိုကမတင်ငါစရာဖြစ်လို့ဘောနော်မတင်ငါလို့မဟုတ်ဘူးလားဈာကြည့်တာဘောနော်ဖတ်ပြတာဆိုတော့အဲ့ဒီဖတ်ပြတဲ့သူတွေကမရအောင်လိုက်ဖမ်းရင်းနေပေါ့အဲဖမ်းရင်း20ကျော်လောက်တော့ချုပ်ကားပေါ့ဖမ်းသွားတယ်
ပကူးမှာလည်းဒီကနေ့တပိတ်စစ်ကြောင်းကိုလက်နက်ကင်တွေကပြစ်ခတ်ဖြိုခွဲခဲ့ပေမဲ့ထိခိုက်သူနဲ့ဖမ်းဆီးခံရသူမရှိခဲ့ဘူးလို့ပကူးဒေသခံတူကပြောပါတယ
်။ဖြိုခွဲတာတော့ကျွန်တော်တို့မော်ဂန်78ခန်းနဲ့မနေ့က10နာရီကိုလောက်ကလူစုခွဲနဲ့ပြစ်တယ်။တန်ရာရတာပါရတော့မရှိဘူး။မြေယူပုံနဲ့ပြစ်တာရှိတယ်။အပေါ်ထောင်ပြစ်တာတွေပါရှိတယ်။ရက်ကုတ်တွေနေပါရတော့လည်းရက်ကုတ်တွေပါရပါအထိကလိုက်ပြီးတော့ဖြိုခွဲတာကြအဲ့ဟိုတပိတ်ကိုလေ
မန္တလေးမှာလည်းအကြမ်းဖက်ဖြိုခွဲတာတွေလုပ်နေပေမဲ့ဒီကနေ့မှာပုံမှန်အတိုင်းဆက်ပြီးဆန္ဒပြကြပါတယ်။ညနေပိုင်းမှာတော့မန္တလေးမြားရီနန္ဒာရက်ွက်ကဆန္ဒပြပွဲကိုဖြိုခွဲတဲ့အတွက်ထွက်ပြေးသူတွေကိုတိုက်ခန်းတွေထဲအထိဝင်ပြီးဖမ်းဆီးခဲ့ပါတယ်။လက်နက်ကင်တပ်ဖွဲ့တွေရဲ့အကြမ်းဖက်ပစ်ခတ်ဖြိုခွဲမှုတွေကြောင့်ဆန္ဒပြသူတွေကမြို့နယ်တချို့မှာမနေ့အာယုံတက်ချိန်ဆန္ဒပြတာ၊ပြင်ဦးလွင်ညောင်ရွှေနဲ့ရန်ကုန်ကနေရာတချို့မှာတော့ကြေးကြော်တန်းတွေကိုလမ်းမတွေပေါ်ချထားပြီးလူမဲ့တပိတ်တွေလုခဲ့ကြပါတယ်။မြန်မာနိုင်ငံမှာဆရာနာရှင်စန့်ကျင်ရေးဆန္ဒပြမှုတွေနေ့စဉ်ရှိနေတယ်လို့ဆန္ဒပြသူတွေကိုအင်အားသုံးဖြိုခွဲတာကလည်းနေ့စဉ်ပါပဲ။လက်နက်ကင်တပ်ဖွဲ့တွေကဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွဲတာကြောင့်နိုင်ငံတော်ဝန်တည်ဆုံးသူအစီအတွေနေ့စဉ်နဲ့မျှမြင့်တက်နေပေမဲ့အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေကတော့ဆက်ပြီးအရှိန်ကောင်းနေသေးပါပဲခင်ဗျာ။